လူမှုဝန်ထမ်းကေဆင်းနဲ့ပြည်နယ်နေရာခြားသားဝန်ကြီးလည်းဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တက်တွန်းချက်တွေကိုကောင်တာဖွဲ့ကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဧပြီလ17ရက်နေ့မှာရောက်မှာဖြစ်ပြီးကောင်ဆက်ဖစားကဒုက္ခသည်စခန်းတွေကိုဧပြီလ12ရက်နေ့မှာတောရောက်ကြည့်ရှုမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရုံးသတင်းအမြင့်မြစ်တွေကိုကိုကပြီးဒက်ကာထရီဗျူးသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံကအစ်မအရာရှိတွေတဲ့ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပထမဆုံးတောရောက်မှာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တစ်ထုတ်ပြန်ပြီးပို့မယ်လူ1000လောက်ရှင်းကိုလည်းမကြခင်မှာပဲမြန်မာအာဏာပိုင်တွေစီကိုပေးပို့မှာဖြစ်ကြောင်းသတင်းတွေမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချတဲ့တိမ့်နယ်ချီတဲ့ဒုက္ခသည်တွေနှစ်နှစ်အတွင်းနေရာပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကို January လထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အသေးချာမဆနိုင်သေးပါဘူးပြီးခဲ့တဲ့ February လထဲမှာမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကိုရောက်ဆင်မြန်မာပြည်ပြန်ပို့ဖို့အတွက်ဒုက္ခသည်အင်အားစု1683စုလူဦးရေ1032ဦးကိုဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပေးအပ်ပါတယ်လောလောဆယ်ဒီ1000ကျော်အနက်က800ကျော်ပဲမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လဲခံဖို့အသင့်ရှိကြောင်းအလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပေါ်တပူးနေမှာပဲပြောကြားခဲ့ပါတယ်